အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အစိုးရအသစ်ဖြစ်လာတဲ့အခါမှာငြိမ်းချမ်းရေးလက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အမြင်သဘောထားတွေကိုရယူသွားမယ်အဲ့ဒီနောက်မှာတော့ငြိမ်းချမ်းရေးဆက်လက်အကောင့်ထဲပေါ်သွားမယ်လို့ NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါအပြင်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ငြိမ်းချမ်းရေးကအဓိကလိုအပ်တဲ့အတွက်ငြိမ်းချမ်းရေးရအောင်လှုံ့ဆော်သွားမယ်လို့လည်းသူကပြောပါတယ်။အခြေအနေအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါအောင်ရှင်
။နိုင်ငံရေးဆွေးနွေးပွဲတွေကိုပထမဆုံးအကြိမ်စတင်လှုံ့ဆော်မယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုဇန်နဝါရီလ12ရက်နေ့ကျရင်ပြီးတော့မှကျင်းပဖို့ပြင်ဆင်နေတဲ့အချိန်ထဲမှာပဲတဖက်မှာလည်းတနိုင်ငံလုံးပြစ်ခတ်ရစေသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဒီညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။အခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်နိုင်တဲ့အတွက်ညီညာရေးပေါ်ဆောင်တဲ့နေရာမှာလည်းအခက်အခဲတွေရှိလာနိုင်တယ်လို့ပြောဆိုတာတွေရှိနေပါတယ်။ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဆိုးရွားသည့်ဖြစ်လာတဲ့အခါမှာ NCA သဘောတူစာချုပ်မှာလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားတွေကိုရယူပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်အောင်ချိုးပန်းသွားမယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ်
။ကျေတော့အဲလိုဆိုအပ်ပြလိုက်ရင်တော့ငြိမ်းချမ်းရေးလက်မှတ်ထိုးတဲ့ခုနှစ်ပွဲနော်ပါတီလိုမထိုးတာလေ။အလိုအချင်ရှိနေတဲ့ဒါတွေကိုနားလည်အောင်ကြိုးစားမှာပေါ့။နားလည်ပြီးစီစဉ်နိုင်အောင်ကြိုးစားမှာပေါ့။အဲတော့အရေးကြီးတာအန်ဒရီမင်းနဲ့ငြိမ်းချမ်းရေးလုပ်ရင်လည်းရဖို့နီလာအကုန်လုံးအောင်လုပ်မယ်သဘောရှိပါတယ်။
လူလိုက်ရင်အတူပေါက်ဖွာလာခဲ့တဲ့ပြည်တွင်းစစ်ဟာနှစ်ပေါင်း60ကျော်လာခဲ့ပြီဖြစ်ပေမဲ့အခုချိန်ထိအပြစ်ခတ်ရစဲရေးမလုံနိုင်သေးပဲဆိုရတက်တွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။ငြိမ်းချမ်းရေးမရှိဘဲနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့မဖြစ်နိုင်တဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ငြိမ်းချမ်းရေးဖြစ်လာဖို့အတွက်အဓိကထားလို့ဆောင်သွားမယ်လို့လည်းဦးညံဝင်းကပြောပါတယ
်။ NLD အနေနဲ့ကတော့ဒီငြိမ်းချမ်းရေးဟာတိုင်းပြည်တို့ရောနိုင်ငံသားတွေရောအရေးကြီးတယ်လေ။ညာနေပုံရိုးတုတ်တဲ့ဘူးဆိုတာလည်းငင်းငင်းကြီးမရှိဘဲနဲ့အပြူတော်ငင်းငင်းကြီးကိုတော့အပြူဝထောက်ခံတယ်လုဒ္ဒဂိုင်နာရဲတော့လက်ရှိဖွဲ့စည်းရလုဒ္ဒပေါ့နောက်လိုအပ်လို့ရှိရင်ကိုသူအဖွဲ့ပြီးတဲ့အခါနောက်ပိုင်းမှာလိုအပ်တာကတော့ပြည်ဝင်ကြောင်းလည်းမှုတွေသူ့ကိုအဲ့ဒီခါကျမှစဉ်းစားရမှာပေါ့
မြန်မာဆိုရတက်တည်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကြားလက်တော်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့် UNFC ခေါ်ညှိနှိုင်းတော်တိုင်းသားများဖက်ဒရယ်ကောင်စီကပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့သလို UWSP ခေါ်ဝါပြည်သွေးစည်းညီညွတ်ရေးပါတီမိုင်းလာအဖွဲ့ SSPP ရှမ်းပြည်မြောက်ပိုင်းတပ်မတော်တို့ကလည်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီချိန်ထဲမှာပဲပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီUPDJC ရဲ့သတို့ထချင်းအစည်းအဝေးကိုနေပြီးတော့မှဒီကနေ့ကျင်းပခဲ့ပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့ UPDJC အဖွဲ့ရဲ့အတွင်းမှုဥလမောင်ရွှေကအခုလိုရှင်းပြပါတယ
်။ဒီအစည်းအဝေးကတော့ဒီ UPDJC ဆိုတာကတော့ဒီငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီလို့ကျွန်တော်တို့ဒီအမည်ရှိရအစည်းအဝေးပေါ့လေ။လေ့ကျင့်တော့ပေါ့။အဲ့တော့နောက်ဇန်နဝါရီ၁၂ရက်နေ့မှာလုပ်မယ်။ပထမဆုံးပေါ်တူဂီတားလောက်ပေါ့ဗျာအဲ့တော့ပြည်တော်စုငင်းငယ်ညီလာခံကြီးရှင်းပဖို့အတွက်အသေးစိတ်ဒီအဆက်လက်တွေဒီနေ့အစီအစဉ်ပေါ်ရနှိမ့်နေတာပါဗျာညီလာခံကဒီစနေနေ့ကနေ16နေ့ထိ9ရက်တာလုပ်မယ်ဘလို့ပုံစံနဲ့ဆွေးနွေးမယ်ဘယ်ကောင်းစင်နဲ့ဆွေးနွေးမယ်အကျိုးဆောင်နေပေါ့လေ facility တွေဘလို့ထားမယ်ဆိုရက်အသေးစိတ်အချက်တွေပေါ့လေဒီကြေညာရှင်းပဖို့အချက်တွေကအဓိကဆွေးနွေးကြတာပါ
ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကိုသမရယုံဝင်ကြီးဦးအောင်မင်းအပါအဝင်အစိုးရဘက်ကကိုယ်စားလှယ်တွေတက်မတော်သားကိုယ်စားလှယ်တွေနိုင်ငံရေးပါတီကိုယ်စားလှယ်တွေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေပါဝင်တဲ့ကော်မတီအဖွဲ့ဝင်စုစုပေါင်း40ကျော်တက်ရောက်ခဲ့ကြပြီးတော့ဇန်နဝါရီလ10ရက်နေ့မှာလဲဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ